နိုင်ငံတော်အတမေကန်ပုတ်ကူဒေါအောင်ဆန်းစုကြည်ဟာဒီကနေ့ရန်ကုန်မြို့ကနေတရုတ်နိုင်ငံကို၅ရက်ကြာခရီးစတင်ထွက်ခွာတော့မှာဖြစ်ပါတယ်ခရီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးတိုးတက်မှုကိစ္စရပ်တွေအပအဝင်ငြိမ်းချမ်းရေးကိစ္စတွေနဲ့မြန်မာပြည်သူများစန့်ကျင်နေတဲ့မစ်ဆုံဆယ်စီမံကိန်းအပြင်တရုတ်မြန်မာနယ်စပ်မှာရှိတဲ့တိုင်းရင်းသားဒုက္ခသည်တွေအရေးကိုပါတရုတ်အစိုးရနဲ့ဆွေးနွေးဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးအဖွဲ့ကြီးရဲ့ကနေပြီးတော့စောင့်ကြည့်နေတဲ့အကြောင်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမှအင်ဂျင်နီကဆက်ပြီးတော့ပြောပြပါလိမ့်မယ်
2015နိုဝင်ဘာလရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးအာဏာရအစိုးရခေါင်းဆောင်တဦးအနေနဲ့ပထမဆုံးချိန်တရုတ်နိုင်ငံတော်ဧည့်သည်ဖြစ်သွားရောက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုမြန်မာပြည်သူတွေသာမကအရှိတောင်အာရှဒေသတစ်ခုလုံးကအာရုံစိုက်စောင့်ကြည့်နေကြတာပါဒီခီးစဉ်နဲ့ပတ်သက်လို့တရုတ်အပါအဝင်နိုင်ငံတကာရဲ့သုံးသပ်ချက်မျှော်လင့်ချက်အမျိုးမျိုးထွက်လာချိန်မှာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဒုက္ခသည်အရေးနဲ့တရုတ်နိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးထဲသွင်းဆွေးနွေးဖို့ HRW အာရှရေးရာတာဝန်ခံ Brett Adams ကအခုလိုတိုက်တွန်းခဲ့ပါတယ
် We want Suchi to raise issues about how refugees and internally displaced people are being treated and making sure that
လူငယ်တွေနဲ့အနေငယ်ကတိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့တရုတ်နိုင်ငံနယ်စပ်ဘက်မှာရှိနေတဲ့ရွှေပြောင်းဒုက္ခသည်စခန်းတွေကဒုက္ခသည်ပေါင်း 2,000 ကျော်အပါအဝင်ကချင်ပြည်နယ်ဘက်အခြားမှာရှိနေတဲ့တိမ့်နဲ့ချီတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေရောက်ရှိရေးတရုတ်အစိုးရဘက်ကခွင့်ပြုပေးဖို့ဒေါအောင်ဆန်းစုကြည်အနေနဲ့ဆွေးနွေးပေးစီလိုပါတယ်
။ဒါ့အပြင်တရုတ်နိုင်ငံမှာမတရားအကျဉ်းကျခံနေရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်လူရှောက်ဘူအပါအဝင်လူခွင့်ရေးလှုပ်ရှားသူတွေလွတ်မြောက်ရေးမြမဒီမိုကရေစီခေါင်းဆောင်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ခေါင်းဆောင်တွေကိုခီးစဉ်တွင်တိုက်တွန်းတဲ့ကြောင်း Brett Adams ကဆိုပါရယ်ဒီတော့တွင်မြန်မာနိုင်ငံခေါင်းဆောင်တအုပ်အနေနဲ့သွားမဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာမြန်မာပြည်သူအများစန့်ကျင်တဲ့မြစ်ဆုံဆဲစီမံကိန်းကိစ္စကိုတရုတ်နဲ့အခြေအလဲဆွေးနွေးအဖြေရှာနိုင်မယ်လို့အများကမျှော်လင့်ထားပါရယ်ဒီကိစ္စနဲ့ပတ်သက်လို့လည်းနီးလန်လေးခုရှိနေကြောင်းပထမတစ်ခုကတော့မြစ်ဆုံဆဲစီမံကိန်းအပြေးတိုင်ဖြတ်သိမ်းဖို့ဒုတိယကမြစ်ဆုံဆဲကိုဆက်ပြီးလုပ်ဖို့တတိယကတော့မြစ်ဆုံဆဲကိုဖြတ်သိမ်းပြီးတရုတ်ကိုရော်ကြီးပြန်ပေးဖို့နဲ့အရစ်ကြပြန်ဆက်ရင်လဲဒေါ်လာတန်းနဲ့ချီရှိတဲ့အတိုးတွေကိုပေးဆက်ဖို့ဖြစ်ပါတယ်။စထုတ်တာကတော့မြစ်ဆုံဆဲကိုအပြည့်ရက်လိုက်တဲ့အတွက်မြန်မာနိုင်ငံတွင်းအခြားနေရာတွေမှာရေကာတာဆဲစတဲ့တရုတ်ရင်းနှီးမြုပ်နှံမှုတွေကိုခွင့်ပြုဖို့ဆိုတဲ့နီလန်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းရဲ့အမြင်က
မြစ်ဆုံဆဲကိစ္စဟာဗမာပြည်ရဲ့ဆန္ဒနဲ့လုံးဝမကိုက်ညီပဲနဲ့ဥပိုင်နဲ့အရင်စစ်အာဏာရှင်တွေကလုပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲ့ဒါကိုဖျက်သိမ်းမယ်ဆိုလို့ရှိရင်အဲ့ဒီစစ်ဘုတ်တွေလုပ်ခဲ့တာကိုတိုင်းပြည်ဆိုက်ယိုရတဲ့အခြေအနေရောက်တော့မဲ့အခြေအနေပါ။အဲ့တော့ဒီဟာအင်မတန်တိမ်မွေးတဲ့ကိစ္စဖြစ်ပါတယ်။တရုတ်ပြည်ကလည်းသူတို့ဘက်ကလည်းအများကြီးကိုပတ်စံနေကုန်ထားတဲ့ဟာဖြစ်နေတဲ့အခါကျတော့ဒီဟာကိုသူတို့ဘက်ကလျှော့မဲ့ပုံမရှိပါဘူး။အထူးသဖြင့်စီးပွားရေးအရာတခြားဟာဒီအရာလျှော့တာရှိတယ်ရှိမယ်။အဲ့တော့ဒီဘက်မှာမြစ်ဆုံကိုခွင့်မပြုဘဲတခြားအသေးလေးတွေခွင့်ပြုမယ်ဆိုတာကကျွန်တော်ဒီဘက်မှာနေတဲ့သူပဲကြာကျွန်တော်သိသလောက်ကတခြားဟာတွေအများကြီးလုံနေပြီပဲတရုတ်ပြည်ဘက်ကဒီရလက်စစ်အသေးလေးတွေမြစ်ဆုံဖြတ်ပြီးကျန်တာအသေးလေးတွေလုံမယ်ဆိုတာကလူစုကိုလှည့်စားတာမဖြစ်ပါစေနဲ့လို့ပဲကျွန်တော်မျှော်လင့်ပါတယ
်ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကနေထွက်လာမဲ့ရလက်နဲ့ပတ်သက်လို့လည်းရဲဘော်ဖိုးတန်ချောင်းကအခုလိုပြောပါတယ
်တရုတ်ပြည်ကလည်းဒီဗမာပြည်ဘက်ကဖြတ်သွားမဲ့သူတို့ရဲ့နေပြည်တော်မြောက်စီးပွားရေးစီမံကိန်းကြီးအဲ့တည်းလုံးပတ်နေတဲ့အချိန်အနောက်နိုင်ငံတွေကလည်းတည့်တည့်ပြောလို့ရှိရင်ဗမာပြည်ကိုတရုတ်ပြည်နဲ့ကင်းကွာတယ်နဲ့ကင်းကွာအောင်လုပ်ဖို့ကြိုးပမ်းနေတဲ့အချိန်မှာအဲ့လိုတိုက်ဆိုင်မှုဖြစ်နေတဲ့အချိန်အရှိအနောက်ကနေပြောဗမာပြည်ထိုးဝင်နေတဲ့အချိန်မှာထွက်ခွာလာတဲ့ခရီးဖြစ်ပါတယ်အဲ့ဒီခရီးမှာဒေါ်အောင်ဆန်းစုကြည်အနေနဲ့ဗမာပြည်သားတွေအတွက်ဘယ်လောက်ထိလုပ်ပေးနိုင်မလို့နိုင်ငံရေးစီးပွားရေးကိစ္စတွေအပြင်ငြိမ်းချမ်းရေးဆိုတဲ့အင်မတန်တာမန်လူတိုင်းတခြားနိုင်ငံတွေမှာတာမန်လူတိုင်းခံစားနေကြရတဲ့ငြိမ်းချမ်းရေးရဲ့အရာတွေလည်းခံစားကြည့်ရတယ်။ဒါတွေအားလုံးကတော့အောင်ဆန်းစုရဲ့ဒီခီးပုံမှာလည်းအများကြီးတည်တယ်လို့ထင်ပါတယ
်။ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိတွားရောက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခေချွန်အပါအဝင်တရုတ်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေအပေါ်သဘောထားအမြင်တွေဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလူခွန်ကပြောပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ဟာဘေကျင်းမြို့တော်အပြင်သမ္မတရှီကျင်းပင်ရဲ့မွေးရမြို့အပါအဝင်အခြားမြို့တွေကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါတယ်ရှင်။